ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ကစတင်ပြီး9ရက်တာအတွင်းဆွေးနွေးခဲ့တာတွေကတော့နိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်အဲ့ဒီကဏ္ဍ၅ခုနဲ့ပတ်သက်ပြီးတမတော်သားအစုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့တိုင်းသားလက်နက်ကိုင်အစုအဖွဲ့လွှတ်တော်အစုအဖွဲ့အစိုးရအစုအဖွဲ့ပါတင်ပါထိုက်သူများအစုအဖွဲ့နဲ့တိုင်းသားအစုအဖွဲ့စုစုပေါင်း9ဖွဲ့တို့ရဲ့ဆွေးနွေးချက်တွေကိုဒီနေ့မှစုစည်းမှတ်တမ်းတင်တာဖြစ်ပါတယ်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပေါ်ဆောင်နေတဲ့ကာလမှာတက်မတော်အနေနဲ့တည်ငြိမ်မှုကိုထိန်းချောင်းပေးနေကြောင်းနဲ့တည်ငြိမ်မှုတွေပုံမအားကောင်းလာတဲ့အချိန်မှာတက်မတော်ပါဝင်မှုတဖြည်းဖြည်းလျှော့ချလာမှာဖြစ်ပြီးခိုင်မာတဲ့အစ်စ်မှာတက်မတော်ပါဝင်မှာမဟုတ်တော့ကြောင်းတက်မတော်သားအစုအဖွဲ့ကတက်မတော်သားကိုယ်စားလှယ်တဦးကအခုလိုဖတ်ကြားပါတယ
်ဒီမနိုင်ငံရေးတွင်တက်မတော်အခန်းကဏ္ဍကာကြီးဒီမနိုင်ငံရေးဒီမိုကရေစီပြောင်းလဲရေးလုပ်ငန်းပေါ်ဆောင်နေသည့်ကာလနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များတည်ဆောက်နေသည့်ကာလတွင်တမတော်အနေဖြင့်အပြောင်းအလဲလုပ်ငန်းစဉ်များကိုထိန်းချောင်းပေးသည့်ဖြစ်ရာတည်ငြိမ်မှုညီညွတ်မှုများပုံမှန်ကောင်းမွန်တိုးတက်လာသည့်နှင့်အမျှတမတော်၏ပါဝင်မှုကိုတစ်ဖြည်းဖြည်းချော့ချသွားမည်ဖြစ်ကြောင်းလည်းဒီမိုကရေစီတည်တံ့ခိုင်မာလာသည့်အဆင့်တွင်ပါဝင်မှုရှိမှာမဟုတ်တော့ကြောင်းတမတော်အစုအဖွဲ့မှဆွေးနွေးခဲ့ပါသည်ခါဝေမြန်မာနိုင်ငံ၏အမျိုးသားနိုင်ငံရေးတွင်တမတော်၏ပါဝင်မှုအခန့်ကဏ္ဍအားပြန်လည်သုံးသပ်တဲ့ကြောင့်လည်းအင်အားတောင့်တင်းခိုင်မာသောတမတော်တရက်သာရှိရမည်ဖြစ်သောတမတော်အစုအဖွဲ့လွတ်တော်အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအစုအဖွဲ့ဝင်တစ်ဖွဲ့မှအကြံပြုဆွေးနွေးခဲ့ကြပါသည်
လက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်14ခုမြို့ကိုအစိုးရလွှတ်တော်နဲ့တမတော်အစုအဖွဲ့ကအကြံပြုပေမဲ့နိုင်ငံရေးပါတီရဲ့အချုပ်ကိုယ်စားလှယ်တွေကတော့ရှစ်ပြည်နယ်မြို့ကိုတည်ထောင်ဖို့အကြံပြုခဲ့တယ်လို့နိုင်ငံရေးပါတီအစုအဖွဲ့ကအငိမ့်စားဗိုလ်ချုပ်ကြီးဦးမြင့်စိုးကပြောပါတယ်
။လက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်14ခုမြို့ကိုဆက်လက်တင်သွင်းကြောင်းကြောင်းနဲ့ဘူအာကောင်တော်အစိုးရစနစ်ကိုသာတင်သွင်းရန်အစိုးရအစုအဖွဲ့လွှတ်တော်အစုအဖွဲ့နဲ့တမတော်အစုအဖွဲ့တို့ကကြံပြုဆွေးနွေးသွားခဲ့ကြပါသည်နှစ်နိုင်ငံရေးပါတီအစုအဖွဲ့မှကိုယ်စားလှယ်တချို့ကရှစ်ပြည်နယ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ရန်အကြံပြုဆွေးနွေးခဲ့ပါသည်သုံးဗမာပြည်နယ်ထူထောင်ရန်နိုင်ငံရေးပါတီအစုအဖွဲ့မှကိုယ်စားလှယ်တဦးကအကြံပြုဆွေးနွေးခဲ့ပါသည်လေးနိုင်ငံရေးပါတီများအစုအဖွဲ့နှင့်လွှတ်တော်အစုအဖွဲ့တို့မှကိုယ်စားလှယ်တချို့ကလူမျိုးကိုအခြေခံသောဖက်ဒရယ်စနစ်ကိုထူထောင်ရန်အကြံပြုဆွေးနွေးခဲ့ကြပါသည်
လူနည်းစုတွေအများဆုံးနေထိုင်တဲ့ပြည်နယ်တွေမှာတိုင်းရင်းသားလူမျိုးတွေပါဝင်နိုင်မှုအတွက်ရွေးကောက်ပွဲစနစ်ကိုအချိုးကျကိုစားပြုစနစ် PR စနစ်ကျင့်သုံးဖို့အစိုးရနဲ့နိုင်ငံရေးပါတီအစုအဖွဲ့ကဆွေးနွေးခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ကဒေါ်စောမြရာဇာလင်းကပြောပါတယ
်ရွေးကောက်ပွဲစနစ်နဲ့ပတ်သက်ရေးပြည်ထောင်စုတဝန်းလုံးရှိလူဦးရေနေပါသည့်တိုင်းရင်းသားလူမျိုးများအနေဖြင့်ခရောင်ခွာကိုစားပြုပါဝင်လာနိုင်ရန်ပြာစနစ်ကိုကျင်းသုံးသင့်မသင့်စဉ်းစားကြရအောင်အစိုးရအစုအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့မှကိုယ်စားလှယ်များကအကြံပြုဆွေးနွေးသွားကြပါသည်
နိုင်ငံသားတွေရဲ့အခြေခံရပိုင်권တွေကိုတရားဥပဒေအောက်မှာတူညီတဲ့ရပိုင်권လွတ်လပ်ခွင့်တရားဥပဒေရဲ့အကာအကွယ်ယူခွင့်ရှိစေရေးတို့ကိုအဖွဲ့အားလုံးကအကြံပြုခဲ့ကြပါတယ်အမျိုးသမီးတွေနဲ့လူငယ်တွေရဲ့အခွင့်အရေးကိုနိုင်ငံတကာစံနှုန်းတွေနဲ့အညီရရှိရေးကိုလည်းအဖွဲ့အားလုံးကအကြံပြုခဲ့ကြပါတယ်။အဲ့ဒီစုစည်းမှတ်တမ်းတွေကိုပြည်အောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒေါက်တာဆိုင်းမောင်ခန့်ကိုစုစည်းပေးအပ်ခဲ့တာဖြစ်ပါတယ်။စုစည်းပေးအပ်တဲ့ရလဒ်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာကျင်းပမဲ့ငြိမ်းချမ်းညီလာခံအတွက်လွှဲပြောင်းပေးအပ်မှာဖြစ်ပါတယ်ရှင်။